ICC နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေတွေပေါ်အရင်အမေရိကန်သမ္မတလက်ထက်ပိတ်ဆို့တိုက်ခတ်မှုတွေလုပ်ခဲ့တာကိုအခုပယ်ဖျက်ပေးလိုက်ပါပြီ။အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်တုန်းက ICC တရားရုံးရှေ့နေဖာတူဘန်ဆူဒါနဲ့ဖာကီဆိုမိုချိုချိုကိုတို့ကိုပြန်တိုက်ခတ်ပိတ်ဆို့ခဲ့တာကြောင့်နိုင်ငံတကာမှဝေဖန်မှုတွေထွက်ပေါ်ခဲ့ရာကနေအခုတော့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပယ်ဖျက်ပေးလိုက်တာပါ။နိုင်ငံခြားရေးဝန်ကြီးဘလင်ကန်က ICC တရားရုံးရှေ့နေဘန်ဆူဒါအနေနဲ့အမေရိကန်တပ်တွေအာဖဂန်နစ္စတန်နိုင်ငံမှာရာဇဝတ်မှုကျူးလွန်တာရှိမရှိစစ်ဆေးဖို့ကိစ္စအပေါ်အရင်တန်ခတ်ပိတ်ဆို့ထားတာကိုပယ်ဖျက်ပေးလိုက်ပါပြီလို့မနေ့ကကြေညာလိုက်တာပါ။ဒါအပြင် ICC ရဲ့တရားစီရင်ရေးဆိုင်ရာကူညီပူးပေါင်းဆောင်ရွက်ရေးဌာနအကြီးအကဲမိုးချိုချိုကိုကိုလည်း SDN လို့တူောက်ခေါ်တဲ့ပြစ်မှတ်ထားတန်ခတ်သူအမည်စီရင်ကနေပယ်ဖျက်ပေးလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဘလင်ကန်ရဲ့ကြေညာချက်ထဲမှာ2019ခုနှစ်က ICC ကပုဂ္ဂိုလ်တွေအပေါ်ချမှတ်ခဲ့တဲ့ပြည်ဝင်ခွင့်ဗီဇာကန့်သက်ထားမှုနောက်တစ်ခုကိုလည်းပယ်ဖျက်ပေးလိုက်ပြီလို့ဖော်ပြထားရမှာဒီအရင်မူဝါဒကမသင့်တော်မထည့်ရောက်ဘူးလို့သုံးသပ်ထားကြောင်းကိုပါရှင်းပြခဲ့ပါတယ်ခင်ဗျ။